Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ26ရက်တောက်ကြနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79 19နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစည်းအဝေးမူကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။ကျမအေသနာကျော်ပါရှင်။အမေရိကန်သမ္မတဘရက်အိုဘားမားကအစီအရန်နဲ့အီရန်နိုင်ငံတို့ကပဋိပက္ခကိုအဆုံးသတ်မှုက IS Islamic စစ်သေးရောက်ကွန်ရက်ကိုချေမှုန်းနိုင်မှုအတွက်အဓိကကြရလို့ပြောကြားသွားပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်မှာပိုးပြီးပြင်းထန်တဲ့ဒိုင်းခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မှုကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြန်ဆုံးမဲခွဲအတည်ပြုဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကတွန်းအားပေးနေပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြပြဖို့ရှိပါတယ်ရှာဖောင်ရေး
။ကောင်းပါပြီရှင်။ဒီညနေသတင်းပြပွချက်မှာကြားမှာကတော့ဒီဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ့တက်ရောက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုလိုက်ပါတယ်
။အစိုးရကိုတမင်တော်ကထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့လို့ကြောင့်မို့ကျွန်တော်တို့ရဲ့တွားရောက်ဖြေချမှုတွေကိုကျွန်တော်ဆိုင်းငံ့ထားတယ်။ဒါမှမဟုတ်တိကျွန်တော်တို့ရဲ့သုံးပြချက်ကိုမချေတတ်ဘူးဆိုရင်ဖွဲ့စည်းပုံခြေကဥပဒေကိုအဓိပ္ပာယ်ခွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံခြေကဥပဒေခုံရုံးမှာအဆုံးဖြတ်ခံယူနိုင်ပါတယ်။
အပြည့်အစုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအစိုးရအလွဲပြောင်းတဲ့စီးပွားရေးလုပ်ငန်းကင်တွယ်မှုအကြောင်းလွှတ်တော်မှအစိုးတင်သွင်းတာတက်မတော်သားကိုယ်စားလှယ်တွေနဲ့အခြေတင်ဖြစ်ခဲ့တဲ့အကြောင်းနဲ့ကချင်ပြည်ကဘိန်းခင်းဖြက်စီရေလှူရှာမှုရဲ့နောက်ဆက်တွဲပြဿနာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုမအေးတင်နာကျော်နဲ့ကိုသားညို့ဦးတို့ကကြေညာပေးပါမယ်ရှင်
စီးရီးယားမှာအပြစ်ခက်ရစေရေးသဘောတူညီချက်ကိုမနေ့ဖြန်စနေနေ့မှာစတင်ပြီးအကောင့်ထဲပေါ်ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကအစီးရီးယားနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic စစ်သေးကြကွန်ရက်ကိုချေမှုန်းနိုင်မှုအတွက်အဓိကကြရတယ်လို့ပြောကြားသွားပါတယ်။စီးရီးယားနဲ့အီရတ်ကအခြေအနေကကမ္ဘာမှာဒီနှစ်ပိုင်းတွေအတွင်းကြုံရတဲ့အရှုပ်ထွေးဆုံးအခြေအနေတစ်ခုဖြစ်ပါတယ်။ IS တွေကအရက်သားတွေကိုလူသားအတိုင်းလိုမျိုးအကာအကွယ်ယူပြီးတော့မျိုးပြဒေသတွေမှာမကြံခိုင်ခိုင်မာမာနေရာယူထားတယ်လို့ပြောပါတယ်။စီးရီးယားကစစ်ပွဲဒေသအတွင်းအင်အားကြီးနိုင်ငံတွေကအစပေးတဲ့စစ်ပွဲဖြစ်ပြီးတော့ဂိုင်းကနာကွဲပြားမှုတွေပြင်းပြင်းထန်ထန်ရှိနေတာကိုပြသတယ်လို့မစ္စတာအိုဘားမားကဆိုပါတယ်။သမ္မတအိုဘားမားဟာနိုင်ငံသားရေးဌာနအထိတ်တန်းအရာရှိတွေနဲ့ကြာသပတေးနေ့မှာတွေ့ဆုံပြီးတဲ့နောက်အခုလိုပြောသွားတာပါ။စီးရီးယားနိုင်ငံနဲ့ဝင်ရောက်တဲ့နိုင်ငံသားကတိုက်ခိုက်ရေးသမားအရေးအတွက်တွေကတော့အရေးအားလောက်မများတော့ဘဲနဲ့ IS တွေအတွက်လွတ်လပ်သွားတဲ့နေရာတွေမှာလူစားပြန်ထုတ်ဖို့ပို့ပြီးတော့ခက်လာတယ်ဆိုတာတွေ့ရတယ်လို့လည်းသမ္မတအိုဘားမားကထောက်ပြပါတယ်။စီးရီးယားနိုင်ငံမှာမကြခင်စတင်တော့မယ်အမေရိကန်ရဲ့အရှာအစိုးပြုအပြစ်ခက်ရက်စဲရေးကိုညင်ညွန်းပြောဆိုတာမှာတော့အဲ့ဒီသဘောတူညီချက်မပြုတ်ပြတ်ဖို့အမေရိကန်ပြည်ထောင်စုကအစွမ်းကုန်စ조사ကူညီဆောင်ရွက်သွားမယ်လို့ပြောပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂေးလက်ဖရော့ကတော့ရုရှားအရပူပေါင်းဆောင်ရွက်မှုနှင်းနောဖလေဝဲကိုတောက်ကြနေကတာဝန်ယူကျင်းပပေးခဲ့ပြီးတော့ဒီတွေ့ဆုံမှုကစီးရီးယားပြည်ပခအဆုံးသက်ရေးအာရုံစိုက်ဆွေးနွေးကြမယ်လို့ကတိပြုသွားခဲ့ပါရှင်
။အမေရိကန်သမ္မတယူကော့ပွဲအတွက် Republican Consulary ကြားစာသာရီနေ့တုန်းကလုတ်တဲ့စကားစစ်ထိုးပွဲမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စရှေ့လေပိုင်းနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒကိုယ်စလေလောင်းတွေရဲ့အခွန်ပေးဆောင်မှုမှတ်တမ်းပွင့်လင်းမြင်သာမှုအစရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးပြောဆိုကြရင်းနဲ့အပြန်လန်းအောင်ဟစ်အငင်းခုံလုပ်ကြတဲ့အထိဖြစ်ခဲ့ရပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဟန်တာဖို့အတွက်အမေရိကန်တောင်ပိုင်းမှာတိုင်းခတ်ဖို့ဆိုရဲသူ့ရဲ့အဆိုပြုထားတဲ့အပေါ်မှာမက္ကဆီကိုခေါင်းဆောင်တွေဘက်ကညှင်းဆုပ်လိုက်တာကြောင့်သူ့အနေနဲ့ဒီဆေဘီနောက်ထပ်ဆေဘီလောက်ကိုအမြင့်ရှိတဲ့တိုင်းကိုတိဆောက်သွားမယ်ဆိုပြီးတော့တန်းကျွယ်သတင်းကြီးဒေါ်နယ်ထရမ့်ကထပ်ပြောရတယ်ထရမ့်ရဲ့လူသိများတဲ့အဆောင်အစီပံကိန်းတချို့မှာတရားမဝင်အလုပ်သမားတွေကိုအသုံးပြုခဲ့တဲ့ဆိုပြီးတော့သူ့ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Florida အထက်လွှတ်တော်မှတ် Marco Rubio နဲ့ Texas အထက်လွှတ်တော်မှတ် Ted Cruz တို့ကဆွဆွဲခဲ့ပါတယ်။ဒီလိုမျိုးတရားမဝင်အလုပ်သမားတွေအသုံးပြုခဲ့တာကြောင့် Trump ကိုဒေါ်လာတသန်းဒဏ်ကြီးတန်ခတ်ခဲ့ဘူးတယ်လို့ပြောပါတယ်။နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ဆွေးနွေးညှင်းခုံကြတဲ့နေရာမှာတော့ Trump ကဒီသူ့အနေနဲ့ Syria မှာလုံမဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုမထောက်ခံဘူးလို့ပြောပါတယ်။ဒါအပြင်ပြည်တွင်းစစ်ဖြစ်နေတဲ့လီဘီးယားနိုင်ငံမှာတကယ်လို့အရင်ကောင်းဆောင်ဖြစ်တဲ့မိုမာဂဒါဖီဆက်ပြီးတော့အာဏာရှိနေအောင်မယ်ဆိုရင်ဒီထက်ပိုပြီးတော့ချင်းတွေကောင်းနေနိုင်တယ်လို့ပြောပါရတယ်။ဒါအပြင်ဂဒါဖီနဲ့အီရတ်သမ္မတဆက်တန်ဟူစိန်တို့မရှိတဲ့အပေါ်မှာ IS စစ်သွေးကြွတွေခေါင်းထောင်လာခဲ့တယ်လို့လည်းထရမ့်ကပြောဆိုခဲ့ပါရခင်ဗျာ
။အီရန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥရေပြုအမှတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြည့်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးဖို့မနစ်ကလက်မှတ်ရေးထိုးခဲ့ကြတဲ့နျူကလ িয়ার အရေးဝင်သမိုင်းဝင် သဘောတူညီမှုရပြီးတဲ့နောက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီလည်းပါဝင်မဲထည့်ပြီးတော့ရှေးရိုးဆွဲဝါဒီရီကြီးဆိုတဲ့လွတ်တော်အမတ်နေရာ290နဲ့ The Assembly of Experts အုပ်ဆောင်အဖွဲ့ဝင်88နေရာအတွင်မဲပြီးရွေးချယ်ကြတာဖြစ်ပါတယ်။အီရန်ရဲ့နိုင်ငံသားရေးမူဝါဒတွေမှာနောက်ဆုံးဆုံးဖြတ်ချက်ချနိုင်တဲ့အာယာတိုလာအာလီဟာမနီရဲ့လှုပ်ဆောင်မှုတွေကိုအဲ့ဒီအုပ်ဆောင်အဖွဲ့ကစောင့်ကြည့်တာပါ။ဒီရွေးကောက်ပွဲရလဒ်ဟာနောက်နှစ်မှာရွေးကောက်ပွဲနဲ့ကြုံရမဲ့သမ္မတဟာဆန်ရူဟာနီရဲ့မူဝါဒတွေကိုလူလူကဘလောက်ထိထောက်ခံလဲဆိုတာပြသပါလိမ့်မယ်။မစ္စတာရူဟာနီကသူ့ရဲ့အစိုးရအဖွဲ့ရဲ့အဓိကရည်ရွယ်ချက်ကတော့နျူကလ িয়ার အရေးသဘောတူညီမှုရရှိဖို့လို့ပြောထားတာပါ။ဒီရွေးကောက်ပွဲမှာပြုပြင်ပြောင်းလဲရေးဝါဒီအများစုပါဝင်ခွင့်မရအောင်လို့သဘောထားပြင်းထန်တဲ့လွှတ်တော်ကတားမြစ်ထားခဲ့ပါတယ်ရှင်
။အရှေ့လေပိုင်းဂါဇာမြစ်အနောက်ဖက်ကမ်းဒေသရဲ့ဇေယောင်စင်တာတစ်ခုမှာပါလက်စတိုင်းတို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့ဓာတ်ထူးတိုက်ခိုက်မှုကြောင့်လူမျိုးရေးစောင့်တအူပြင်းပြင်းထန်ထန်ဒဏ်ရာရသွားတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါရတယ်။ဂါဇာမြစ်ရဲ့အနောက်ဖက်ကမ်းမှာရှိတဲ့မာလီအဒူမန်ဂျူးချီချစခန်းမှာဓာတ်ထန်ရအများကြီးနဲ့လဲကျနေတဲ့အဆောင်ကိုတွေ့ခဲ့ရတယ်လို့ရဲကကြေညာချက်ထဲမှာပြောထားပါရတယ်။ဒီတိုက်ခိုက်မှုဟာပါလက်စတိုင်းနယ်ပယ်တူရဲ့မြို့ကြီးစိတ်အခြေခံနဲ့တိုက်ခိုက်တာဖြစ်ပုံရတယ်လို့လည်းကြီးညာချက်မှာပြောပါရတယ်။တိုက်ခိုက်သူဟာထွက်ပြေးတင်းရှောင်နေပြီးတော့သူ့ကိုလိုက်ရှာနေတယ်လို့ရဲကပြောပါရတယ်။အခုလောလောဆယ်မှာအဲ့ဒီနေရာကိုတင်းတုံနေနေအထိပါလက်စတိုင်းတွေမလာရဆိုပြီးတော့ကန့်သတ်ထားပါရခင်ဗျာ
။ VOA မိခင်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြောက်ကိုရီးယားနိုင်ငံအပေါ်မှာပို့ပြီးပြင်းထန်တဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲဆုံးမဲခွဲအတည်ပြုဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကတွန်းအားပေးနေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါကဒီဘက်တန်းခတ်ပိတ်ဆို့မှုတွေကိုအတည်ပြုလိုက်မယ်ဆိုရင်ဒါဟာမြောက်ကိုရီးယားအစိုးရကိုရှင်းလင်းပြတ်သားတဲ့ရာဇသက်ပေးရာရောက်ပါလိမ့်မယ်။သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုကမ္ဘာကြီးကလက်မခံနိုင်ဘူးဆိုတာသိသွားပါစေလိမ့်မယ်လို့ပြောသွားခဲ့ပါတယ်။အခုအဆိုပြုထားတဲ့နောက်ထပ်တန်းခတ်ပိတ်ဆို့မှုတွေထဲမှာတော့မြောက်ကိုရီးယားနိုင်ငံကတင်ဖို့ကုန်အားလုံးကိုပုံမတင်ချက်စစ်ဆေးပြီးတော့ဒီရည်ရွယ်ချက်နဲ့တင်သွင်းတဲ့သွင်းကုန်အားလုံးကိုဟန့်တားသွားဖို့လည်းဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်မှာနောက်ထပ်တန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကိစ္စနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အနီးဆုံးမဟာမိတ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်တို့ကြားသတင်းပတ်ခုနှစ်ပတ်ကြာစီးဆက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ဒီဆုံးဖြတ်ချက်မူကြမ်းကိုတန်မကြီးပါဝါကမနေ့ကအကြာသာရေးနေ့မှာလုံခြုံရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်ရှင်
။တောင်ကျောပင်လယ်အရေးနဲ့ပတ်သက်လို့တရုတ်ရဲ့လှုပ်ရှားဆောင်ရွက်မှုတွေဟာကိုယ့်ကိုအထီးကျန်စေတယ်လို့ဖြစ်ပြီးတော့တရုတ်ပေါ်မှာအင်းကြီးနိုင်ငံတွေရဲ့ဆန့်ကျင်မှုဖြစ်အောင်တွန်းလှုပ်နေတယ်လို့ဖြစ်နေတယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်ကပိုင်နဲ့ငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်ကနေပြီးတော့ဆစ်လက်နက်ပစ္စည်းတွေတပ်ဆင်ချထားလိုက်တာမို့လို့အမေရိကန်မဟာမိတ်ဟောင်းတွေဖြစ်ကြတဲ့ဂျပန်၊ဖိလစ်ပိုင်တို့လိုမျိုးနိုင်ငံတွေရောဗီယက်နမ်၊အိန္ဒိယတို့လိုမျိုးမဟာမိတ်တစ်တွေကပါအမေရိကန်နဲ့ပို့ပြီးတော့ပူးပေါင်းလာကြတဲ့အခြေအနေဖြစ်လာတယ်လို့ကာကွယ်ဝင်ကြီးကဒီအောက်လွှတ်တော်ကြားနာပွဲတစ်ခုမှာပြောဆိုလိုက်တာပါ။အမေရိကန်ပြည်တော်စုကတခုခုလှုပ်လိုက်လို့ဒီလှုပ်ရှားမှုတွေပေါ်မှာသတိပြုမိတာမဟုတ်ပါဘူးလို့လည်းကာကွယ်ဝင်ကြီးကာတာကပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့တောင်တရုတ်ပင်လယ်ပြင်နဲ့သွာလာလှုပ်ရှားမှုတွေရင်းနှုံးကလေးကလုပ်နေတယ်လို့နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့အတိုင်းသွာလာလှုပ်ရှားသွားမှာဖြစ်တယ်လို့လည်းပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တဲ့နေရာအတော်များများကိုတရုတ်ကသူ့ပိုင်းနဲ့ဆိုပြီးတော့ပြောနေတာမဟုတ်လို့အဲ့ဒီမှာဒီထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှား၊ဘရူနိုင်းအစရှိတဲ့ဒီအိန္ဒိယနိုင်ငံတွေနဲ့နယ်မြေအငင်းပွားမှုတွေရှိနေတာပါ။ပြည်ကရနှစ်တွေအတွင်းမှာတရုတ်နိုင်ငံအနေနဲ့ပင်လယ်ပြင်ထဲမှာကျွန်းတုဆောက်လုပ်မှုတွေရှိခဲ့တယ်လို့ပဲစီးရင်နေရာချမှုတွေလည်းလှုပ်လာပါတယ်။တရုတ်အနေနဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာစစ်ခြေစိုက်စခန်းနေမြေဧက3000နီးပါးလှုပ်ဆောင်နေတယ်လို့ American Pacific စစ်ဒေသတပ်မှုကြီးရဲတပ်ဗိုလ်ချုပ်ကြီး Harry Harris ကကြာသပတေးနေ့ကပြောခဲ့ပါတယ်။ပြည်ကရရဲသတင်းဗတ်တွေအတွင်းကတော့ဒီဆက်သွယ်ရေးဂျူရူကနေပြီးတော့ပေးပို့တဲ့ဓာတ်ပုံမှတ်တမ်းအရတောင်တရုတ်ပင်လယ်ပြင်ထဲမှာဝူဒီကျွန်းစုပေါ်မှာတရုတ်ကနေပြီးတော့အစ်မြင့်မြေပြင်ကနေပြီးတော့ဝေဟင်ပစ်ဒုံးလက်နက်တွေတပ်ဆင်ထားတာကိုမြင်ခဲ့ရပါတယ်ခင်ဗျာ။
ပင်လယ်ရဲ့အလှည့်စည်းပြေးဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြေမဟုတ်ပဲအဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကန်းလွန်ကူညီကယ်ဆယ်ရေးဌာနမိုးဝဲဆဲညွှန်ကြားရေးမှူးက VOE ကိုပြောပါတယ်ပြဿနာရဲ့အဖြေကိုဒုက္ခသည်တွေမူရင်းနေထိုင်ရနိုင်ငံမှသာရှာဖွေဖြေရှင်းရမှာဖြစ်ပါတယ် အိမ်တိအိမ်ကအလုံးစုံမှုပေးတယ်စာဝင်တွေရေးဖူးလုံးတယ်ပညာရှာခွင့်ရှိတယ်ရွေးချယ်ဖို့အခွင့်အလမ်းတွေတာမယ်ဆိုရင်အဲ့ဒီအိမ်ကနေဘယ်သူမှထွက်သွားခြင်းမှမဟုတ်ပါဘူးကျွန်တော်တို့ရဲ့အဓိကမျှော်လင့်ချက်ကတော့မြန်မာနိုင်ငံမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အခြေအနေနဲ့နေထိုင်မှုဘဝတွေအများဆုံးတိုးတက်ကောင်းမွန်စေချင်တာပါလို့မိုးရဲဆဲညွှန်ကြားရေးမှူးမာတင်ဆူဆွက်ကပြောပါတယ်ပင်လယ်ရေကဒုက္ခသည်တွေရဲ့ရွေးရှားသွားလာမှုအခြေအနေကိုစောင့်ကြည့်မဲ့အရှိတောင်အာရှဒေသမှာပထမအဦးဆုံးလုပ်တဲ့အစီအစဉ်ကိုဒီကနေ့စတင်တဲ့အခမ်းအနားမှာမာတင်ရှူရက်ကအခုလိုပြောသွားခဲ့တာပါ။လေးစီပြေဒုက္ခသည်တွေကိုမလဆန်းကစပြီးတော့ရှာဖွေခဲ့စေ၊ကုညီပေးမှဖြစ်ပြီးတော့မောင်းသူမဲ့လေရင်ပါပါပြီးတော့အရှိမီတာ40ရှိတဲ့ MY Phoenix တင်မောနဲ့ရှာဖွေခဲ့စေရေးလုပ်ငန်းတွေကိုလှုပ်သွားကြမှာဖြစ်ပါတယ်ရှင့်။
ဟောင်ကောင်ရုပ်ပြင်တန်ကြားဌာနတစ်ခုကတရုတ်ပြည်မကြီးမှာသုံးများတဲ့တရုတ်ဘာသာစကားကိုပြောင်းလဲသုံးဆွဲတာမို့လို့လူလူကြားမှာကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။တရုတ်ပြည်မကြီးဟာဟောင်ကောင်ရဲ့ပုံရိပ်သဏ္ဍာန်တွေကိုပျောက်ပျက်အောင်လုပ်နေတဲ့ပုံမှာစိုးရိမ်မှုတွေရှိနေတဲ့အခြေမှာပဲအဲဒီရုပ်ပြင်တန်ကြားဌာနကအခုလိုမျိုးပြောင်းလဲသုံးဆွဲလိုက်တာပါ။ Simplify ရွှေ့ရှင်းအောင်ပြုလုပ်ထားတဲ့တရုတ်ဘာသာစကားကိုဟောင်ကောင်ရဲ့အကြီးဆုံးရုပ်ပြင်တန်ကြားဌာနဖြစ်တဲ့ TVB ရဲ့သတင်းစီစဉ်မှာသုံးဆွဲတာကြောင့်လူသတောင်းကျော်ကစာရေးသားကန့်ကွက်ခဲ့ပါတယ်။ဟောင်ကောင်မှာ traditional မူလတရုတ်ဘာသာစကားကိုသာအသုံးပြုပြီးတော့ပိုရိုးရှင်းပြီးတော့လွယ်ကူအောင်ပြင်ထားတဲ့ဒီဘာသာစကားကတော့တရုတ်ပြည်မကြီးမှာအသုံးများပါတယ်။ TVB ရုပ်ပြင်တန်ကြားရဲ့တင်းလာနေတဲ့သတင်းအစီအစဉ်မှာစာရန်ထိုရာနော် graphic နဲ့တခြားနေရာတွေမှာဒီတရုတ်ဘာသာစကားကိုအသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတင်နာကျော်နဲ့ကိုသားညို့ဦးတို့ကကြေညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အရင်ဦးဆုံးတော့လက်ရှိအစိုးရကိုလွှတ်တော်မှာတွားရောက်ဆွေးနွေးခွင့်ဆိုင်ငံ့တဲ့အကြောင်းကိုတင်ပြပေးပါမယ်ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ့တက်ရောက်ဆွေးနွေးခြင်းကိုဆိုင်ငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြင်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်ပါတယ်ဒီပေါ်မှာဝေဖန်သံတွေထွက်ပေါ်နေပေမဲ့လည်းဦးရထွတ်ကတော့ဝေဖန်မှုတွေကိုအကူအညီမပြုဘဲတစုံတရာမကျေနပ်ရင်ဖွဲ့စည်းပုံအခြေခံခုံရုံးမှာဖြေရှင်းနိုင်တယ်လို့တုတ်ပြန်ပြောဆိုလိုက်တယ်လို့လက်ရှိအစိုးရကိုတမင်တသက်ထိုးနှိမ်ဖို့ရည်ရွယ်ပြီးလှုပ်ဆောင်လာတာတွေကြောင့်အခုလိုမျိုးဆုံးဖြတ်ချက်ချရတာဖြစ်တယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြည်ကြ ాయి ဝန်ကြီးဦးရထွတ်ကပြောဆိုလိုက်တဲ့အပေါ်မှာလက်ရှိလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးသုံးသပ်သူတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးဦးရထွတ်ကတော့အခုနောက်ပိုင်းလွှတ်တော်တွေမှာလက်ရှိအစိုးရကိုတမင်တသက်ထိုးနှက်ဖို့ယူရပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့အတွက်ကြောင့်ဖြေကြားခြင်းမပြုဖို့ဆိုင်းငံ့လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တယ်လို့ဒီပေါ်မှာတစုံတရာမကျင့်နှက်ခဲ့ရင်ဖွဲ့စည်းပုံအခြေခံခုံရုံးမှာလာရောက်ဖြစ်ရှင်းနိုင်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။
ဒီကျွန်တော်တို့နားလည်ထားတာတော့ပထမအကြိမ်ပြည်ထောင်စုတော်ကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရပြည်ထက်တို့ကြောင့်မလို့ပထမအကြိမ်ပြည်သူတော်ကိုပဲပြည်ထောင်စုတော်ကိုပဲတာဝန်ခံမှာလို့ကျွန်တော်နားလည်တယ်။အခုချိန်မှာမျိုးသားအကျိုးစီးပွားရေးကျွန်တော်ဖြည့်တင်တဲ့ကိစ္စတွေလာဖြည့်တာတွေသွားဖြည့်ခဲ့တာတွေရှိမှလည်းနောက်ပိုင်းမှာကျတော့အစိုးရကိုတမင်သက်သက်ထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့တို့ကြောင့်မလို့ကျွန်တော်တို့ရဲ့တွားရောက်ဖြေကြမှုတွေကိုကျွန်တော်ဆိုင်းငံ့ထားတယ်။ဒါမှမဟုတ်တိကျွန်တော်တို့ရဲ့သုံးပြချက်ကိုမကျေနပ်ဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာအဆုံးဖြတ်ခံယူနိုင်ပါတယ်။နှစ်ကတော့သူတို့မေးတာကိုသွားမဖြေမဲ့သူတို့မေးတဲ့ကိစ္စတွေကိုပြည်သူတွေသိတဲ့နယ်လို့ထင်လို့ရှိရင်ကျွန်တော်မီဒီယာတွေကလည်းအသိပေးကောင်းဖြစ်ပါတယ်။ဒီနေ့သတင်းစာမှာလည်းကျွန်တော်စပြီးတော့အသိပေးနေပါတယ်။အဲ့ဒါကျွန်တော်တို့ရဲ့သဘောထားပါပဲ။သူတို့ရဲ့အကြံပြုချက်တွေကိုကျွန်တော်တို့စိတ်ဝင်စားပါဘူး။ကျွန်တော်စိတ်ဝင်စားတာကတကယ်လို့မကျေနပ်တဲ့သူများရှိလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာသွားပြီးရှောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးသုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ဝင်စားပါတယ်။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ရင်နောက်ဆုံးအာဏာပိုင်ကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဝင်ဖြစ်ပါတယ
်။ချိုးလူတွေကပြောတာကဒီဖွဲ့စည်းပုံအခြေခံဥပဒေ103ရတယ်။တမနာကဒီဘောနော်ပြောင်းစုလွတ်တော်မှာပါပါတယ်ခင်ဗျာ။အဲ့ဒါနဲ့ပတ်သက်လို့ပြောဆိုကြတဲ့အပေါ်မှာဝန်ကြီးဘာပြောချင်ပါလဲခင်ဗျာ။
တရားသုံးမှာပြည်အောင်စုလွတ်တော်လို့ပြောတဲ့အခါမှာပထမအကြိမ်ပြည်အောင်စုလွတ်တော်လားဒုတိယအကြိမ်ပြည်အောင်စုလွတ်တော်လားတတိယအကြိမ်ပြည်အောင်စုလွတ်တော်လားသတုထအကြိမ်ပြည်အောင်စုလွတ်တော်ဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတရားဒီသူ့ကိုရွေးချယ်တင်ပြောတဲ့လွတ်တော်ပဲတာဝန်ခံမယ်လို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းအဲ့ဒါဒီသဘောမျိုးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယူကြည့်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်းငံ့ထားတယ်လုံးဝမဖြစ်ဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက်အဲ့ဒီလိုကိစ္စမျိုးလိုဟာမျိုးမှာကျွန်တော်ပြောတဲ့နေ့ရင်ကျွန်တော်သွားပြောမယ်။သို့တော့နိုင်ငံရေးအကျိုးအမြတ်တစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့သွားရောက်ပြီးတော့မှပူးပေါင်းဖြေဆိုမှာမဟုတ်ဘူး။ဒါကကျွန်တော်ရဲ့ယက်တိချက်ပဲ။အဲ့ဒါကိုတန်ပြရရှိတဲ့နေ့ရင် ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာကုံရုံးမှာတွားပြီးတော့မှအဆုံးမြတ်ခံယူနိုင်တယ်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာကုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့ကျွန်တော်အသိရှိတယ
်ဒါအပြင်ဖွဲ့စည်းပုံခြေခံဥပဒေအရတမနာဦးသိန်းစိန်နဲ့လက်ရှိပြည်ထောင်စုအစိုးရဟာပထမအကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရတာဖြစ်ပြီးတော့အခုဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံခြင်းရှိမရှိဆိုတာဟာဖွဲ့စည်းပုံခြေခံဥပဒေအရအသေးအချာပြန်လည်တုံ့တက်ရမယ့်ကိစ္စဖြစ်တယ်လို့ဦးရထွတ်ကပြောဆိုလိုက်တာပါဦးရထွတ်ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေတဲ့ဦးဖြစ်တဲ့ဦးမောင်မောင်ဝင်းကဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့သဘောတက်ရောက်တာကြောင့်အခုလိုကန့်ကွက်ပြောဆိုလိုက်ပါတယ်
။အဲ့ဒီအယူဆကတော့လုံးဝလွဲမှားပါတယ်။နော်။လက်ရှိဝင်ကြီးလက်ရှိတာဝန်ယူထားတဲ့အစိုးရအဖွဲ့ဟာဒီမတ်လာမယ့်မတ်လ30ရက်နေ့အထိသူတို့ကတာဝန်ရှိနေပါတယ်။တာဝန်ရှိနေတဲ့အစိုးရဖြစ်တဲ့အတွက်ဒုတိယအကြိမ်ပြည်သူ့လွှတ်တော်တက်တန်းငါနေပြီးတော့ဒါခေါ်လာလို့ဘာလို့သူတို့လာဖို့တာဝန်ရှိပါတယ်။
ပြီးခဲ့တဲ့အင်္ဂါနဲ့ဗုဒ္ဓဦးနေ့တွေကဝိုင်းမော်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့မွေးရစေဘွားတိုက်ဖြတ်နေနေရင်ကိစ္စနဲ့ပလဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့ရွေးကောက်ပွဲအပြီးကာလတွေမှာလက်ရှိအစိုးရဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အရေးကြီးဆိုတွေတင်သွင်းခဲ့ပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကလာရောက်ဖြေရှင်းခဲ့ခြင်းမရှိခဲ့ပါဘူး။ဖေဖော်ဝါရီလတနေ့မှာစတင်ခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်မှာရေးကြီးအစိုးရ၄ခုတင်သွင်းခဲ့ပေမဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲကိစ္စတွေနဲ့အဲနီညိုရာသီဥတုကိစ္စတွေကိုပဲသက်ဆိုင်ရာဝန်ကြီးဌာနတွေကသွားရှင်းပြခဲ့တာပါ။ဒါ့အပြင်မနေ့ကပလဲမဲဆန္ဒနယ်ကဒေါခင်ဆန်းလိုက်တင်သွင်းတဲ့ရေးကြီးစုကို NLD လွှတ်တော်ကိုယ်စားလှယ်တူကလွှတ်တော်တွင်မှာဒီကနေ့ထောက်ခံဆွေးနွေးနေစမှာပဲတမရော်သားကိုယ်စားလှယ်အားလုံးကမတ်တက်ရပြီးကန့်ကွက်ခဲ့ကြပါရခင်ဗျာ။
ကိုထက်အောင်တည်င်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့အစိုးရလွှဲပြောင်းတဲ့စီးပွားရေးလုပ်ငန်းကင်တွယ်မှုအကြောင်းလွှတ်တော်မှအစိုးရတင်သွင်းတာကိုတမတော်သားကိုစလဲတွေနဲ့အခြေအတင်ဖြစ်ခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်အစိုးရအနာလွှဲပြောင်းမလုပ်ခင်စကြနိုင်ငံတော်စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့အလင်းစုလိုကင်တွယ်ဆောင်ရွက်နေတာကိုကန့်ကွက်တဲ့အဆိုပေါ်ကိုစလဲအများစုကသဘောတူတာကြောင့်ပြည်သူ့လွှတ်တော်မှတည်ပြုခဲ့ပေမဲ့အဆိုပြုချက်အပေါ်ကိုယ်စလဲတူကထောက်ခံဆွေးနွေးနေစဉ်တက်မတော်ကိုယ်စလဲအားလုံးကတပြိုင်တည်းမှတ်တရကန့်ကွက်တာကြောင့်လွှတ်တော်တွင်တင်းတင်းမာမာရှိခဲ့ပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းပလဲမတ်ဒေါခင်ဆန်းလိုင်ရဲ့အရေးကြီးအဆိုဖြစ်တဲ့နိုင်ငံတော်အစိုးရကရွေးကောက်ပွဲပြီးလက်ရှိဆောင်ရွက်နေသောနိုင်ငံပိုင်မြေနိုင်ငံပိုင်စက်ရုံများနိုင်ငံပိုင်စီးပွားရေးလုပ်ငန်းများအလင်းစလုံးငှားရမ်းရောင်းချလွှဲပြောင်းမှုပုဂ္ဂလိကပိုင်ပြုလုပ်မှုစီမံကိန်းတွေကိုနေရာတကျမစီမံဘဲအစောတလင်ခွင့်ပြုနေမှုကျူးကျော်တွေကိုအတ္တမဖယ်ရှားမှုနိုင်ငံပိုင်တယံဇာတတွေကိုလိုအပ်တဲ့ဆောင်ရွက်မှုတွေသဘောတူညီမှုတွေမလုပ်ဘဲအစိုးရတာဝန်မလွှဲပြောင်းမီအလျင်မြန်စီမံခန့်ခွဲနေမှုတွေကိုနိုင်ငံတော်နဲ့နိုင်ငံသားတို့အကျိုးအတွက်အသေးစိတ်စီစစ်ဟန်တား၍ထိန်းချုပ်တက်မှတ်ပေးရန်ပြည်ထောင်စုအစိုးရအားတိုက်တွန်းတဲ့အဆိုကိုပြသပရင်းနေ့ကတင်သွင်းခဲ့တာပါတော့ကြာနေမှာတော့ဒီအဆိုကိုဆက်လက်ဆွေးနွေးရမှာလွှတ်တော်ရင်းအခြေအနေတွေတင်မာမှုဖြစ်ခဲ့ပြီးမဲခွဲဆုံးဖြတ်ခဲ့တာကြောင့်တင်သွင်းတဲ့အဆိုကိုလွှတ်တော်ကအတည်ပြုခဲ့ပါတယ်ဒီနေ့လွှတ်တော်ရင်းအခြေအနေကိုတော့အဆိုတင်သွင်းခဲ့တဲ့ပလဲမတ်ဒေါခင်ဆန်းလိုင်ကအခုလိုပြောပြခဲ့ပါတယ
်လွှတ်တော်ကမှဒီနေ့ဒီဆိုနဲ့ပတ်သက်ပြီးတဲ့အခါကျတော့လွှတ်တော်ကိုယ်စားလှယ်ဆွေးနွေးရမှာဆွေးနွေးပါတယ်အဲ့ဒါဒီကတော့အယူကိုလစ်ဘရောင်းတောက်ကိစ္စနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်ရောက်ကဆွေးနွေးတာကိုဒီဘက်ကမရှိမနေဖြစ်ပြီးတော့အဲ့လွှတ်တော်အယူကျမတို့ကကြာခံခဲ့တဲ့ကံဝတ်ရှင်နောက်မှာအဲ့ဒါကိုတယောက်ကကံဝတ်အမကျေနပ်လို့ဆိုအကုန်လုံးကဒီပြိုင်ငယ်ချက်ချပြီးတော့ကန့်ကွက်ကြတယ်အခုဒီနေ့ပဲလွတ်တော်နေပြီးတော့တခါလေးဆုံးဖြတ်ချက်ချလိုက်ပြီဟိုအခုကြာတော့ဒီဆိုကဟိုအောင်မြင်သွားပြီးနောက်မှာလွတ်တော်နေပြီးတော့မှတ်တမ်းတင်ထားရှိရ
စေတုဒ္ဓရာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်အောင်လင်းကဒီအဆိုကိုထောက်ခံကလက်ဘရောင်းတောင်ကျေးနီစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးနေချိန်မှာပဲလွှတ်တော်တဲက25ရာခိုင်နှုန်းရှိတဲ့တက်မတော်သားကိုယ်စားလှယ်များအားလုံးကကြားဖြတ်ကမတ်တက်ရက်ပြီးကန့်ကွက်ခဲ့တဲ့အတွက်လွှတ်တော်ဥက္ကဋ္ဌကတက်မတော်သားကိုယ်စားလှယ်တွေကိုတင်ပြခွင့်ပေးခဲ့ပါတယ်လွှတ်တော်တွင်ဒီအဆိုကိုကန့်ကွက်မှုတွေထောက်ခံမှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲတက်မတော်သားကိုယ်စားလှယ်တွေအားလုံးကမတ်တရက်ကန့်ကွက်မှုဟာဒုတိယအကြိမ်ကျင်းပတဲ့လွှတ်တော်မှာပထမအဆုံးအကြိမ်ထူးထူးခြားခြားဖြစ်ပွားခဲ့တာပါဒီအဆိုကတော့ပြည်တော်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကရင်ပြည်နယ်ဖားပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောထွန်းမြောင်ကလွှတ်တော်ထဲမှာအခုလိုကန့်ကွက်ခဲ့ပါတယ
်ဒါကိုကျွန်တော်တို့လွှတ်တော်ကအဆိုတရားအနေနဲ့အတည်ပြုတင်သွင်းလိုက်ခြင်းဖြင့်နှစ်ဖက်အဖွဲ့အစည်းများကောင်းသောလွှတ်ပြောင်းခြင်းမဖြစ်ပဲအမျိုးသားယဉ်ကျေးပုံမှုကွဲသွားတာမျိုးဖြစ်လာနိုင်ပါတယ်
ဒုတိယကြိမ်လွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေအဆိုပြုထားတဲ့အချက်လက်တွေနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေကလွှတ်တော်မှာလာရောက်ရှင်းပြဖို့အတွက်လွှတ်တော်မှာတင်ပြခဲ့ပေမဲ့လက်ရှိအစိုးရကတော့ အရင်အစိုးရကအရင်လွှတ်တော်ကိုပဲတာဝန်ခံတာဖြစ်တယ်ဆိုပြီးပြောဆိုခဲ့တာပါ။ဒါအပြင်နောက်လွှတ်တော်မှာအစိုးရမေးခွန်းတွေဆက်တိုက်တင်လာတဲ့အတွက်လက်ရှိအစိုးရအနေနဲ့တက်ရောက်ဆွေးနွေးဖို့စိုင်းငံ့ထားတယ်ဆိုပြီးနိုင်ငံပိုင်သတင်းစာတွေမှာပြည်ထောင်စုဝန်ကြီးဦးရဲထွတ်ကလည်းပြောဆိုထားပါတယ်။ဒီလိုပြောဆိုချက်တွေနဲ့ပတ်သက်လို့ဒေါခင်ဆန်းလိုင်ကတော့အခုလိုပြောဆိုသွားပါတယ်။
တကယ်တော့လည်းဒီလွှတ်တော်ကတော့ဒီမှာလွှတ်တော်ကြီးကလည်းခုမှစာချုပ်နဲ့ဒုတိယကျင်းလွှတ်တော်ကတော့အဝီးခဏတွေနေနေတော့ပြောကျင်တာကတော့ဒီကိုလေးလေးစားစားနေတာလေးကတော့ပြည်သူလူထုရဲ့အသိဉာဏ်လေးတဲ့အချက်လေးကိုပြည်သူလူထုကိုယ်စားလွှတ်တော်ကိုယ်စားလေးတွေကမြင်ရတာဖြစ်တဲ့အတွက်ကြောင့်မလို့တကယ်တော့ဒါလေးကတော့ပြန်လဲပြောဟိုလာဖြေကြမယ်ဆိုရင်အင်တာမကောင်းတာပါပဲဒါပြည်သူလူထုကလည်းဝီးခဏတွေအနေနဲ့ဒီလိုမျိုးကြည့်ကြားကြားဖြေကြတယ်ဆိုတာကိုလည်းလိုချင်တယ်အဲ့ဒါကိုလည်းဟိုသိချင်တယ်ဆိုတဲ့အချက်လေးတစ်ခုပ
ါအစိုးရတင့်မတက်လာခင်မှာတိတာထင်ရှားစွာနဲ့အလင်းစလိုလှုပ်ဆောင်တယ်လို့ဆွဆဲခံနေရတဲ့ကိစ္စတွေကတော့ကချင်ပြည်နယ်တွင်းမှာကြောက်စိတ်တူဖော်ရေးလုပ်ငန်းကိုစိတ်အင်အားလူရင်းအများအပြားနဲ့အကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုထောက်ပြဝေဖန်မှုတွေလည်းရှိနေတာပါဒီလိုတူဖော်မှုတွေကြောင့်ညီစာပုံတွေပြိုကျပြီးလူတွေတေဆုံးမှုတွေရှိနေတာကြောင့်ဒေသခံတွေကကန့်ကွက်ရတဲ့အထိတင်းမာမှုတွေလည်းဖြစ်ခဲ့ပါတယ်ဒါအပြင်တယံဇာတတူဖော်ရေးကိစ္စတစ်ခုဖြစ်တဲ့လက်ပလောင်းတောင်ကျင်းတီစီမံကိန်းဟာလည်းမေလမှာကျင်းတီစတင်ထုတ်လုပ်တော့မယ်ဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီကပြောဆိုတဲ့အတွက်ဒီကိစ္စတွေဟာလဲစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတိုင်းအပြည့်အဝလိုက်နာမှုမရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့ကချင်ပြည်နယ်ဘက်ကဘိန်းကင်းဖြစ်စီရေလှုပ်ရှားမှုရဲ့နောက်ဆက်တွဲပြဿနာဘလို့ရှိတယ်လဲဆိုတာကိုတင်ပြခြင်းပါတယ်။ပတ်ကြဆန်းခေါ်ကချင်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့နဲ့ဘိန်းကင်းရှင်တွေကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့ပြီးတဲ့နောက်ပတ်ကြဆန်းဘိန်းကင်းဖြစ်စီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်နှထားပါတယ်။တစ်ချိန်တည်းမှာပဲဒီတိုက်ခိုက်မှုတွေကိုကန့်ကွက်တဲ့အနေနဲ့မြစ်ကြီးနားမြို့ပေါ်မှာလူထောင်နဲ့ချီဆန္ဒပြတာတွေရှိသလိုပြည်내အစိုးရဘက်ကလည်းအရေးယူဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်ကံပိုက်တီမြို့နယ်အတွင်းမှာဘိန်းကင်းပိုင်ရှင်တွေဘက်ကတနက်တွေဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဘိန်းကင်းဖြစ်စီတဲ့ပက်ဂျန်ဆန်အဖွဲ့ကလူ20ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပက်ဂျန်ဆန်အဖွဲ့ဝင်တွေကပြစ်ခတ်တယ်လို့ယူဆတဲ့ဝင်းမိုးရွာသားတွေကိုရိုက်နဲ့ဖမ်းဆီးတာတွေကြာသာပတေးနေ့ကဖြစ်ပွားခဲ့ပါတယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နောက်ဘိန်းကင်းဖြစ်စီတာတွေကိုဒီကနေ့ရက်ဆိုင်ထားတယ်လို့ပက်ဂျန်ဆန်အဖွဲ့ရဲ့တနိုင်းဒေသဥက္ကဋ္ဌဦးနော်တောင်ကပြောပါတယ
်ဟာဟိုလို့ဆရာတော့သူတို့ဟိုမင်းညာဘက်ကို62မှာဆိုလဲမှာလည်းနဲ့ကိုင်းတဲ့လူတွေရှိနေတော့သူတို့ဒီမှာလူကြီးတွေလည်းအစိုးရနည်းနဲ့ညှိနှိုင်းဖို့အတွက်အဲသူတို့လူတွေလည်းငကိုကျွန်တော်ခန့်ချတဲ့နေရာမှာပြန်ပြီးမှရှိပြီးမှအဲ့မှာပဲဒီနေ့တနေ့လို့ဒီနေ့ကတော့အဲ့မှာပဲပြန်နာဖို့ရှိတယ်ဟုတ်တယ်ဟုတ်တယ်ဘုံတော်မှာပဲဟုတ်တယ်အဲ့မှာပဲအားလုံးပြန်ပြန်လာကြပဲအဲ့မှာပဲပြန်ခန့်ချနေပြီ
မြစ်ကြီးနားစည်းရုံကိုပို့ခဲ့တဲ့ထိခိုက်ဒဏ်ရာရသူတွေဟာတက်တာလာပြီလို့သိရကြောင်းနဲ့တေဆုံးနယ်ဆိုတာမမှန်ကန်ကြောင်းပြောဆိုပါတယ်။ကြာသပတေးနေ့ကအခင်းဖြစ်ပွားချိန်မှာပက်ကြဆန်အဖွဲ့ဝင်တွေကဝင်းမိုးရွာသားတွေကိုရိုက်နဲ့ဖမ်းဆီးတဲ့ရုတ်တံဖိုင်တွေလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့နေသလိုပက်ကြဆန်အဖွဲ့ဘက်ကလက်တုံပြမှုအပေါ်မှာဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဦးနော်တောင်ကအခုလိုဆက်ပြောပါတယ
်။ဘင်းပိုင်ရှင်ဒီလက်နဲ့တင်တဲ့ခုခံပြီးမှကျွန်တော်အဖွဲ့တွေကလမ်းမှာပြစ်ဆုခံရတယ်လေအဲ့ဒီပြစ်ဆုခံရတဲ့အဖွဲ့တွေကိုတွားကယ်မယ်ပဲဆိုပြီးမှကားနဲ့ထွက်လာတဲ့ကျွန်တော်အဖွဲ့တွေကိုအဲ့ဒီဒေတာခံလို့ဖြစ်မလားတမမဟုတ်အဖွဲ့စည်းတကူခုကလာတော့မသိဘူးသူတို့ကအဲ့ဒီတောင်ကုန်းပေါ်ကနေကျွန်တော်အဖွဲ့တွေကိုတနတ်တင်နဲ့လက်ပစ်မိုင်းတွေနဲ့အဲ့ဒီခုခံတိုက်ခိုက်နေလို့သူတို့လည်းပြန်အဲကားပေါ်နဲ့ပြန်ရှင်းပြမသူတို့တွားရမယ့်လမ်းကိုရှင်းတဲ့ဘောနဲ့ပေါ်တော့သူတို့ကလည်းတံတန်းလေးကွာတဲ့ပြန်ပစ်တာတော့ရှိတယ်ပေါ့
ပက်ကြဆန်အဖွဲကဖမ်းဆီးတဲ့ရွာသားတွေကိုတော့တက်ဆိုင်ရာရဲတပ်ဖွဲ့ကိုအနားလိုက်ကြောင်းလည်းပြောပါတယ်ဘင်းကင်းဖြစ်စည်းသူတွေတိုက်ခိုက်တာနဲ့ပတ်သက်ပြီးဒီကနေ့နေကင်းနဲ့မနေ့ကမြစ်ကြီးနားမြို့မှာထောင်ထဲချီတဲ့လူတွေဟာဆန္ဒပြခဲ့တယ်လို့လည်းမြစ်ကြီးနားဂျာနယ်ကအမှုဆောင်အရာရှိဥပရမိုင်ကပြောပါတယ်
ပါစုတော့မနောကွင်းထဲမှာစုတာပေါ့ပြီးတော့သူတို့ကဒီမြို့တော်ခမ်းမဘက်ကိုသွားတယ်အင်းအားကခမ်းမကြီးဥစားထောင်ကနန်းပေါ့နော်ထောင်ကနန်းတော့ရှိမယ်ဗျာမနေ့ဆယ်နိုင်ရင်လည်းစားလိုက်တယ်ခဏခွဲတနိုင်လောက်မှာဥစားပေါ့စားပြီးလူခွဲသွားကြတယ်သူကသူတို့ကမနေ့အောင်ဆိုရင်ဒီစကုံသိန်းရဲ့အင်ရှိကိုသွားတယ်ဒီဝင်းကြီးချုပ်အင်ရှိသွားတယ်နောက်တနေ့ရင်းမင်းကြီးရဲ့အင်ရှိပေါ့အဲ့ဒါတွေသွားကြတယ်ဟုတ်တောင်းစုသွားတာရောဥစားတွေပေါ့အခုဒီဖြစ်သွားတဲ့အခါနဲ့ပတ်သက်လို့အစိုးရဘက်ကနေဒီမှာအရေးယူပေးဖို့ပေါ့
ကချင်ပြည်နယ်အစိုးရလုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးအ мян ဖော်ထုတ်သွားမယ်လို့ဒီကနေ့မနေ့ပြည်နယ်ရဲတပ်ဖွဲ့ရုံးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြောင်းနဲ့ပြည်သူစစ်ဓမ္မမုတ်နေကြဆောင်တပ်ကဖြစ်စေဒေသခံရွာသားဓမ္မမုတ်ပြည်ချဆောင်အဖွဲ့ကဖြစ်စေဥပဒေကျွလွန်တာရှိရင်တည်ဆဲဥပဒေရရေးယူသွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့မြစ်ကြီးနားဂျာနယ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးရုံးနဲ့ပြည်내ရက်တက်ဖွဲ့မှုရုံးကိုဆက်သွယ်ရမှာတော့အစည်းအဝေးတက်ရောက်နေတာကြောင့်အသေးစိတ်မေးမြန်းခွင့်မရခဲ့ပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့စနေနေ့ညတိုက်ရိုက်လှိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
မဒိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမဲ့တာပြည်ပနိုင်ငံပေါ်သစ္စာခံတာတမရော်ပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံရေးကိစ္စတွေရှုထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါသလဲအခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
စနေနေ့ညတိုက်ရိုက်လှိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထပ်မံဖိတ်ခေါ်ပြစေ VOA မြန်မာပိုင်းစီစဉ်ကတိုက်ရိုက်လှိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asiaset 7ဂျိုဒုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါဒီမကဒါရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုမှတ်အေးတနာကျော်ကကြေညာပေးပါမယ်ရှင်
စီးရီးယားမှာအဖြစ်ခက်ရစေးရေးသဘောတူညီချက်ကိုမနေ့ပြန်စနေနေ့မှာစတင်အကောင့်ထည့်ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကစီးရီးယားနဲ့အီရတ်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic ဆွေသွေးကြကွန်ရက်ကိုချိန်မုံနိုင်မှုအတွက်အဓိကကြားတယ်လို့ပြောကြားသွားပါတယ်။အီရတ်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥပဒေပြုအမတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြန်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးဖို့မနစ်ကလက်မှတ်ထိုးခဲ့ကြတဲ့နျူကလ িয়ার အရေးသမိုင်းဝင်သဘောတူညီမှုရပြီးတဲ့နောက်ပိုင်းပထမဦးဆုံးကြိမ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီလက်ပါဝင်မဲထည့်ပြီးတော့ရှေးရိုးဆဲဝါဒီတွေကြီးဆိုတဲ့လွှတ်တော်အမတ်နေရာ290နဲ့The Assembly of Experts အောက်ဆောင်အဖွဲ့ဝင်88နေရာအတွက်မဲပေးရွေးချယ်နေကြတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်မှာပို့ပြပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်းဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြန်ဆုံးမဲခွဲအတည်ပြုဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကတွန်းအားပေးနေပါတယ်။ပင်လယ်ထဲကလှေစီးပြေဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြစ်မဟုတ်ဘဲနဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာနမိုးဝဲဆယ်ညွှန်ကြားရေးမှူးက VOE ကိုပြောသွားပါတယ်။ပြဿနာရဲ့အဖြစ်ကိုဒုက္ခသည်တွေရဲ့မူရင်းနေထိုင်ရာနိုင်ငံမှာသာဖြေရှင်းရမယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင်။
တည်ရင်ချင်းချုပ်ကိုမတ်အေးသင်တာကျော်ကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigis ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16နဲ့25ဒိုကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နာရီကြာမှာထုတ်လွှင့်မယ့်ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190ဒိုကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.